Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ24ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2မီတာ14.53 နဲ့90တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝေရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူတွေရဲ့အတွက်နိုင်ငံတကာအကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့ UNHCR အကြီးအကဲကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအကြမ်းဖက်ပဋိပက္ခကိုတုံ့ပြန်တဲ့နေရာမှာအစွန်းရောက်သမားတွေရဲ့ထောင်ချောက်ထဲမကျစေရေးတတိထားတုံ့ပြန်ကြဖို့နိုင်ငံတကာကိုစင်ကာပူနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
သူတို့ကတော့လုံခြုံရေးမရှိသေးနဲ့ကိုအရက်ဒေတာကိုဘလို့မှပြန်ပြီးတော့မနေနိုင်ဘူးအရင်ကြောက်နေကြပါတယ်အဲ့တဲ့ကြောင့်လုံခြုံရေးကလည်းတကယ်လိုအပ်ပါတယ
်ရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ရေတိတောင်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝင်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြည်မှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့ဒူကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံမေးမြန်းခန်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံဘက်ကနေထွက်ပြေးလာကြသူတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံတကာအကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောဆိုလိုက်ပါတယ်။မြန်မာဘက်ကထွက်ပြေးလာသူ4,300ကျော်ဟာအင်မတန်မှအများပြားလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအခက်အခဲကြီးကြုံရတယ်လို့လဲ UNHCR အကြီးအကဲဖိလစ်ပိုဂရန်ဒီကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ပစာမှာပြောကြတာဖြစ်ပါတယ်။ဒုက္ခသည်တွေဟာစားနပ်ရိက္ခာအသင့်ရှင်းတဲ့ရေးကျန်းမာရေးစောင့်ရှောက်မှုစတာတွေအားလုံးလိုအပ်နေပြီးတင့်တင့်နဲ့နေရာထိုင်ခင်းရဖို့ကတော့အရေးတကြီးလိုအပ်နေတာလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်။အရေးကြီးဆုံးနဲ့အရင်ဆုံးလုပ်ရမှာကတော့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေရပ်ဖို့ဖြစ်ပါတယ်လို့လဲအခုလိုပြောဆိုလိုက်ပါတယ်။
First and foremost, violence has to stop because it is that violence that has caused the flight of the people. Violence has to stop.
လူတွေရှောင်တိမ်းထွက်ပြေးလာစေတဲ့အကြမ်းဖက်မှုတွေကိုအရေးဆုံးရပ်ရမှာဖြစ်ပါတယ်။အကြမ်းဖက်မှုတွေရပ်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ UNHCR လို့လူသားချင်းစာနာထောက်ထားမှုအကူအညီပေးရဲ့အဖွဲ့အစည်းတွေကိုအပြည့်အဝပြန်ပြီးတော့လုပ်ခွင့်ပေးရပါမယ်။ UNHCR နဲ့စာနာရိက္ခာအဖွဲ့ WFP တို့ဆက်ပြီးတော့လဲပတ်နေတယ်ဆိုပေမဲ့အကန့်အသတ်တွေရှိနေသေးပါလုံခြုံရေးကိုပြန်ပြီးထိန်းနိုင်ပြီဆိုရင်ပြန်လည်လုပ်ခွင့်ပေးရမှာဖြစ်ပါတယ်။ဒါမှလည်းဒီဘက်ကိုထွက်ပြေးမလာသူတွေရဲ့လိုအပ်ချက်တွေကိုကူညီပေးနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။ ARSA အဖွဲ့ကမြန်မာလုံခြုံရေးစခန်းတွေကိုဩဂုတ်လ25ရက်နေ့ကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းရခိုင်ပြည်နယ်မှာတကြော့ပြန်အကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ ARSA အဖွဲ့ကိုမြန်မာအစိုးရဘက်ကချေမှုန်းတာမှာစစ်တပ်နဲ့နယ်မြေရှင်းလင်းရေးဆောင်ရွက်တုံ့ပြန်ခဲ့တာပါ။ဒုက္ခသည်တွေဝင်ရောက်လာမှုကအခုရော့ကျသွားပေမဲ့ထပ်ပြီးထွက်လာအောင်မလားဆိုတာကလည်းမပြောနိုင်သေးဘူးလို့ UNHCR အကြီးအကဲကပြောဆိုသွားပါတယ်ရှင
်။ရခိုင်ပြည်နယ်အတွင်းဩဂတ်လ25ရက်နေ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေနောက်ပိုင်းလူသားဆိုင်ရာဘေးဒုက္ခကြီးကြုံတွေ့နေရတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂအထွေထွေညီလာခံမှာမနေ့စနေနေ့ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့နေဆက်တွေမှာတည်ငြိမ်မှုပြန်လည်ရရှိရေးရေရှည်တည်တတ်မဲ့ဖြစ်ရှင်းချက်တရက်ထွက်ဖို့မြန်မာဘက်ကဆောင်ရွက်နေတာတွေကိုအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကထောက်ခံထားကြောင်းလည်းစင်ကာပူနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းကကြမ်းဖက်မှုတွေကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သတိထားဖို့လိုအပ်တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဒေါက်တာ Vivian Balakrishnan ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမူဝါဒရေးရာမိန်ခွန်းမှာအလေးထားပြောဆိုထားခဲ့ပါတယ
် Excellencies extremists everywhere actually have a common playbook firstcommit an egret
ဘယ်နေရာမှာမဆိုးဆွံ့ရောက်သမားတွေအနေနဲ့သူတို့ကင်ဆွဲတဲ့ view ဟာရှိပါတယ်ပထမဆုံးအကြမ်းဖက်မှုတွေကိုကန့်ကွက်အောင်လုပ်မယ်ဒုတိယအနေနဲ့မင်းတို့နဲ့ငါတို့နဲ့ဆိုရက်ရန်ငါခွဲပြားမှုဖြစ်လာအောင်ဘာသာရေးတစိုက်ကတ်မယ်တတိယကတော့အလွန်ကျွံတုံ့ပြန်မှုတွေဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်တီးကြစီဖြစ်အောင်လှုပ်ရှားအခြေအနေကိုပျောက်သွားစေပါတယ်အစိုးရသမားတွေရဲ့ဒီလိုထောင်ချောက်ထဲကိုကြမသွားအောင်အတော်လေးသတိထားရမှာဖြစ်တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကပြောသွားတာဖြစ်ပါတယ် ဒီလောက်တွင်မှာပဲမြန်မာဆိုးရရုံးဆိုင်ရာနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးရခိုင်ကိစ္စကိုပွင့်မလွန်လွန်ဆွေးနွေးခဲ့ကြောင်းလည်းပြောဆိုပါရယ်ဒီကိစ္စကတမိုင်းနဲ့ချီတီရှိလာတဲ့လူမှုအတိုင်းဝိုင်းကြားကရှုပ်ထွေးလာတဲ့ပြဿနာတစ်ခုဖြစ်ပြီးချက်ချင်းကြီးဖြစ်ရှင်းနိုင်မှာမဟုတ်ပါဘူးစင်ကာပူနိုင်ငံအနေနဲ့တော့အာဆီယံအဖွဲ့ကြီးနဲ့အတူရပ်တည်ပြီးတော့ဒုက္ခရောက်ရတဲ့လူမှုအတိုင်းဝိုင်းအလုံးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်သွားမယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တပ်ဖောက်ခွဲတဲ့နေရာအနီးစနေနေ့ကငလျင်တစ်ခုလှုပ်သွားတာဟာတဘာဝအတိုင်းလှုပ်ခဲ့တဲ့ငလျင်ဖြစ်ပုံရပြီးနျူကလ িয়ার ဖောက်ခွဲမှုကြောင့်မဖြစ်နိုင်ဘူးလို့အင်းကြီးချင်းနိုင်ငံတွေကပြောပါတယ်လူတွေဖောက်ခွဲတာကြောင့်ထွက်လာတဲ့တုံခါမှုမျိုးဆိုရင်ကြိုတင်သိရှိနိုင်မှာဖြစ်တဲ့အကြောင်းအခုတော့ကြိုပြီးတော့ဖမ်းယူရရှိခဲ့တာမရှိဘူးလို့တောင်ကိုရီးယားဘူမိဗေဒတိုင်းထွာရေးဌာနပြောခွင့်ရကပြောပါတယ်တရုတ်အစိုးရငလျင်တိုင်းထွာရေးဌာနကတော့ပြည်အသုံးတသမာ၄ရှိတဲ့မတင်ကားပွဲရပောက်ကွဲမှုတခုဖြစ်ပွားခဲ့တဲ့အကြောင်းအစိုးပိုင်းကပြောခဲ့ပေမဲ့ဒီပောက်ကွဲမှုဟာနျူကလ িয়ার ဖောက်ခွဲဆန်းတက်မှုမဟုတ်ဘူးလို့ဆိုပါတယ်မနေ့စနေနေ့ကငရင်လှုပ်ခတ်ခဲ့တာဟာလူတွေကြောင့်လားတဘာဝအတိုင်းလှုပ်ခဲ့တာလားဆိုတာကိုအတိမပြုတ်နိုင်သေးဘူးလို့အမေရိကန်ဘက်ကပြောထားပါတယ်။မနေ့စနေနေ့ကမြောက်ကိုရီးယားဘက်မှငလျင်လှုပ်ခတ်ခဲ့ပြီးမှတော့နိုင်ငံရဲ့အရှိပဲပင်လယ်ပြင်နိုင်ငံတကာဝေဟင်မှာအမေရိကန်လေတပ်ကတိုက်လေယာဉ်တွေခြံရံပြီးဘုံးကျဲလေယာဉ်တွေပြန်တန်းခဲ့ပါတယ်ရှင်။
ဂျာမနီနိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့မှာရွေးကောက်ပွဲချင်းပနေပြီးတော့ဂျာမန်ပြည်သူတွေလည်းမဲယုံတွေကိုတွားရောက်ပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။ရွေးကောက်ပွဲကြိုကောက်ယူခဲ့တဲ့စစ်တမ်းတွေကတော့ဒီရွေးကောက်ပွဲအတွင်းမှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ဟာဝန်ကြီးချုပ်ဖြစ်တဲ့၄ချိန်ဆက်ဖြစ်သမိုင်းစံချိန်တင်ရွေးခံရဖို့ရှိတယ်လို့ကမန်းနေကြပါတယ်ဝန်ကြီးချုပ်မာကယ်ရဲ့ဗဟိုလက်ရာရင်းခရစ်ယန်ဒီမိုကရက်တစ်ယူနီယံနဲ့အတူသူတို့ရဲ့ဘာဘေရီယန်ဒေတာကညီနောင်ပါတီခရစ်ယာဆိုရှယ်ယူနီယံတို့လည်းတည်ထောင်အနိုင်ရဖို့ရှိတယ်လို့ကမန်းနေကြပါတယ်ပါတီနဲ့ရပေါင်းပြီးတော့မဲဆန္ဒရှင်တွေရဲ့မဲ36ရာခိုင်နှုန်းကနေ39ရာခိုင်နှုန်းကြားထိအနိုင်ရနိုင်တယ်ဆိုပြီးတော့ကမန်းနေကြပါတယ်ဂျာမနီနိုင်ငံရဲ့ဒုတိယအကြီးဆုံးပါတီဖြစ်တဲ့ဗဟိုလက်ဝဲရင်းဆိုရှယ်ဒီမိုကရက်ပါတီကတော့23ရာခိုင်နှုန်းလောက်ပဲအနိုင်ရမယ်လို့ကမန်းထားပါတယ်တကယ်လို့သာဒီခံမှန်းချက်သာမှန်ကန်ခဲ့မယ်ဆိုရင်တော့ဒါဟာ2009ခုနှစ်နောက်ပိုင်းမှာအဆိုးဆုံးရလာလည်းဖြစ်မှာပါဝန်ကြီးဦးမကဟာဝန်ကြီးချုပ်ဖြစ်စတင်တာဝန်ထမ်းဆောင်ခဲ့တဲ့ဆန်းနေတာကာလအတွင်းဂျာမနီနိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးလာခဲ့တာတွေအုံစည်းများတာတွေစံချိန်တင်လောက်အောင်လှုပ်လှက်မဲ့နှုတ်ကြဆင်းတာတွေအပေါ်မှာအခြေခံပြီးတော့မဲဆွယ်စည်းရုံးနေတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အီရန်ဘက်ကပယ်တင်တဲ့တာလတ်ပြေဒုံးချီတဲ့တဲ့စင်းကိုအောင်အောင်မြင်မြင်ဆန့်တန်နိုင်ခဲ့တဲ့အကြောင်းမနေ့ကကြေညာလိုက်တဲ့အပေါ်အနောက်နိုင်ငံခေါင်းဆောင်တွေကသတိထားပြီးတုံ့ပြန်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့က Twitter လူမှုကွန်ရက်မှာရေးသားတာမှာတော့ဣသရေလရအောင်ပြစ်နိုင်တဲ့ပယ်တင်တဲ့ဒုံးချီတဲ့စင်းကိုအီရန်တို့ဆန့်တက်ခဲ့ပြီးမြောက်ကိုရီးယားတို့နဲ့ပေါင်းလုပ်ခဲ့တာလို့ရှိပါတယ်။အီရန်အပေါ်မှာချမှတ်ထားတဲ့စစ်ပွဲရေးဒဏ်ခတ်ပိတ်ဆို့မှုကိုကုလသမဂ္ဂဘက်ကဖယ်ရှားပေးပြီးအပြန်အလှန်အပြင်အီရန်ဘက်ကသူ့ရဲ့နျူကလ িয়ার ဆောင်ရွက်ချက်တချို့ကိုဆွတ်လွတ်ခဲ့တဲ့2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကိုသမ္မတကရည်ညွှန်းပြီးရထားတဲ့သဘောတူညီချက်ကမကောင်းတော့ဘူးလို့လည်းရှင်းခဲ့ပါတယ်။ပြင်သစ်ဘက်ကတော့နိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ထုတ်ပါတယ်အီရန်အနေနဲ့ဒေတာတွေမတိမငိမ့်ဖြစ်စေတဲ့ဆောင်ရွက်ချက်တွေကိုရပ်ဖို့အခုစမ်းသပ်တဲ့ပယ်တင်တဲ့ဒုံးကျည်အပါအဝင်ဆုံးဖြတ်ချက်အမှတ်123တက်ပါအချက်အလုံးကိုလေးစားဖို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်ဣသရေလနိုင်ငံဘက်ကတော့ကာကွယ်ဝင်ကြီးအာဘီဒါလစ်ဘာမန်ကဒီစမ်းသပ်မှုဟာဆိုရင်အမေရိကန်ဣသရေလနဲ့တခြားမဟာမိတ်နိုင်ငံတွေကိုရန်စတာလို့ပြောဆိုခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြို့ရကဘူးမှာအထေကံဘုံခွဲသမားတူကနေတိုးတက်ဖွဲ့ရင်နန်းကိုတိုက်ခတ်ခဲ့တဲ့အတွက်3ယောက်ထပ်မင်းဒဏ်ရာရသွားခဲ့ပါတယ်။ဒဏ်ရာရသွားတဲ့သူတွေဟာအာဖဂန်ရဲသားတွေဖြစ်တယ်လို့အာဖဂန်ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။နေတိုးတက်ဖွဲ့ရဲ့ရင်နန်းဟာကဘူးမြို့မှာတနင်္ဂနွေနေ့မနက်ပိုင်းကလက်လုပ်ဘုံနဲ့တိုက်ခတ်ခံရတာဖြစ်တယ်လို့လည်းနေတိုးတက်ဖွဲ့ရဲ့ကြေညာချက်မှာပြောပါတယ်။ဒီပောက်ကွဲမှုကြောင့်အာဖဂန်နိုင်ငံမှာစေအကြံပေးမှုတွေနဲ့လေ့ကျင့်မှုတွေလုပ်ပေးနေတဲ့နေတိုးတက်ဖွဲ့ကထိခိုက်ဒဏ်ရာရတာမရှိကြောင်း နေရုတ်တပ်ဖွဲ့ကကားကိုပြန်ယူဖို့အတွက်အဲ့ဒီနေရာမှာရောက်နေပြီးတော့လုပ်ငန်းတွေကိုလည်းထိခိုက်မှုမရှိဘူးလို့ကြေညာချက်မှာပြောထားပါတယ်။တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောထားပြီးကျူးကျော်လာသူပြည်ပတက်တွေကိုလည်းအတော်လေးထိနာခဲ့တယ်လို့တာလီဘန်အဖွဲ့ပြောခွင့်ရဇာဘီခူလာမူဂျာဟိတ်ကပြောပါတယ်ခင်ဗျာ။
ဟာရီကိန်းမာရီယာဒဏ်သင့်ခဲ့တဲ့အမေရိကန်ပိုင်းနဲ့ပေါ်တိုရီကိုမှာတော့မုန်တိုင်းတန်တင့်သူတွေအတွက်လိုအပ်နေတဲ့ရေပေါ်အကူအညီတွေရေရှမ်းနေတဲ့ရေကာတာကြောင့်စိုးရိမ်နေရတဲ့အခြေအနေတွေကိုတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ်ပေါ်တိုရီကိုချုပ်ရည်မှုနဲ့မြို့တော်ဝင်တွေမနေ့ကတွေ့ဆုံတာပါ ဂွာဂျာတာကာရေကာတာပျက်စီးနေတာကြောင့်ဒီဒေသကလူတွေအများဆုံးထွက်ခွာကြဖို့ကိုလည်းအုပ်ချုပ်ရေးမှုကပန်ကြားထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံရဲ့ပန်းဖြေချွန်းဘာလီကမိတောင်လှုပ်ရှားလာတာကြောင့်အနီးအနားဒေသတွေကထောင်ထဲချတဲ့ဒေသခံတွေကိုပေးလို့ရရွှေ့ပြောင်းပေးထားပြီးအချိန်မြေးမိတောင်ပေါက်ခွဲနိုင်တယ်လို့အာနာပိုင်တို့ကပြောဆိုလိုက်ပါတယ်။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့ Mount Argon မိတောင်ပေါက်ခွဲမဲ့အရေးစိုးရိမ်ချက်ကြောင့်ပြီးခဲ့တဲ့တောက်ချာနေ့ကစလို့အိုးအိမ်တွေကနေပြောင်းရွှေ့ကြသူအရေးတွက်က3000လောက်တိုးလာတယ်လို့အင်ဒိုနီးရှားဘေးဒုက္ခဆိုင်ရာစီမံခန့်ခွဲရေးဌာနကပြောပါတယ်။မီတောင်နဲ့6ကီလိုမီတာပတ်လည်ကိုတောင်တက်တာတွေလမ်းလျှောက်တာတွေမလုပ်ကြဖို့ကိုလည်းအာနာပိုင်တွေကသတိပေးထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်သိရင်ထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းမတည်မငြိမ်ဖြစ်နေရတဲ့ရခိုင်ပြည်နယ်ရေရှည်လုံခြုံရေးဒေသခံတွေရဲ့နေစဉ်လူမှုဘဝတွေတည်ငြိမ်အေးချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးအတွက်ခိုင်မာတဲ့ဥပဒေတွေချမှတ်နိုင်ဖို့လွှတ်တော်ပိုင်းကအလေးနက်ထားဆောင်ရွက်ပေးဖို့တိုက်တွန်းအဆိုပြုသွားမှာဖြစ်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်တင်းရှောင်ခဲ့ရတဲ့တလတာကြာမြင့်ခြင်းနေရရင်းကိုပြန်ပြီးလေယာလုံငန်းခွင်ပြန်ဝင်ကြမယ်ဒေတာခန်တွေအတွက်လုပ်ငန်းခွင်လုံခြုံရေးအဓိကထားဆောင်ရွက်ပေးဖို့ကိုလည်းဒေတာခန်တွေကတောင်းဆိုပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင
်ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောဒေတာတွင်လုံခြုံရေးရဲကင်းစခန်းနေနဲ့စစ်ခြေဆိုင်စခန်း30ကျော်ကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဆိုရင်ဒီကနေ့ဆိုတလာတာကြာမြင့်သွားပြီးဖြစ်ပါတယ်ခိုင်မြောက်ပိုင်းဒေတာတွင်ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တင်းချောင်ခဲ့ရသူဒေတာခန်နေအနေနဲ့သူတို့အတွက်အာမခံချက်ပေးနိုင်တဲ့လုံခြုံရေးအစီအစဉ်တွေကိုစနစ်တကျဆောင်ရွက်ပေးစီလိုကြတယ်လို့ဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့တဲ့ရခိုင်ပြည်နယ်ရေသေးတောင်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ
်ဒီနေရာဆုံးခေါ်ပြီးတော့ဖုန်ကြီးချောင်းတွေမှာစာတင်ချောင်းတွေမှာခိုးလုံနေတဲ့လူတွေနဲ့လည်းကျွန်မကိုယ်တိုင်တွေ့ခဲ့တဲ့အခါသူတို့လည်းမေးကြည့်ပါတယ်သူတို့ကတော့လုံခြုံရေးမရှိသေးနဲ့ကိုယ်အရက်ဒေတာကိုဘလို့မှပြန်ပြီးတော့မနေနိုင်ဘူးအရင်ကြောက်နေကြပါတယ်အဲ့တဲ့ကြောင့်လုံခြုံရေးကလည်းတကယ်လိုအပ်ပါတယ်ဒါကြောင့်တကယ်လို့ဒီနေရာဆုံးခေါ်တဲ့လူတွေကိုကိုယ်ဒေတာကိုပြန်ခေါ်ဖို့အတွက်ပထမဆုံးအနေနဲ့လုံခြုံရေးကိုလုပ်ပေးရပါမယ်ဖြစ်တဲ့အချိန်မှာတော့လုံခြုံရေးတွေတော်တော်များများတောင်းကျဲချထားတဲ့နေ့လေဒီလိုညင်ပေါ်တဲ့အခါမှာလုံခြုံရေးတွေကပြန်ရုပ်လိုက်တယ်ပြန်ရုပ်လိုက်တဲ့အချိန်မှာထက်ပြီးတော့ဒီလိုပြဿနာတွေမဖြစ်လာနိုင်ဘူးလို့မပြောနိုင်ပါဘူးဒီကျမတို့ရခိုင်ပြည်မှာ2000မှာလည်းတချိန်ဖြစ်ခဲ့ပါတယ်အောက်တိုဘာ9ရက်နေ့ကလည်းတချိန်ဖြစ်ခဲ့ပါတယ်အခုတတိယအချိန်မှာတော်တော်လေးအခြေအနေဆိုးပါတယ်အဲ့တဲ့ကြောင့်လုံခြုံရေးအဓိကကြားတယ်လို့ပြောချင်ပါတယ
်တင်းချောင်ထွက်ပြေးခဲ့ရတဲ့ဒေသခံပြည်သူတို့ကတော့လုံခြုံရေးတာဝန်ယူပေးထားတဲ့ခြေရွာတွေဖြစ်တဲ့သူတို့ရဲ့နေရင်းကိုပြန်သွားရောက်နေကြပေမဲ့လို့ဒေသရင်းလုံခြုံရေးကစိုးရိမ်စရာအနေအထားဖြစ်နေတာမို့လေယောင်လုပ်ငန်းဝင်လုံခြုံရေးကိုအဓိကထားဆောင်ရွက်ပေးစီလိုတယ်လို့ရခိုင်ပြည်နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစင်ကလည်း VOA ကိုပြောပါတယ
်ကျွန်တော်တို့ရခိုင်အပါဝင်ရခိုင်မြို့နယ်စုတွေဖြစ်တဲ့မြို့သက်တိုင်းနဲ့ခမီးအဲ့ဒီရွာတွေအတွက်တော့ကျွန်တော်တို့လုံခြုံရေးတွေတော့အပြည့်အဝရှိပါတယ်ဒါပေမဲ့ကျွန်တော်တို့ရွာတစ်ခုတည်းမှာပဲလုံခြုံရေးချထားလို့မဖြစ်ပါဘူးဘာဖြစ်ဆိုတော့ကြီးကလေလုတ်ကြတယ်ပြီးတော့ဥယင်ချမ်းမြေတွေတောင်ယာတွေလုတ်စားရတယ်ဆိုတော့ရွာထဲမှာမဟုတ်ပဲရွာအပြင်မှာပဲလုတ်စားနေရတာဆိုတော့ဒေစစ်တပ်ပဲဖြစ်ဖြစ်ဘေးရေးကပဲဖြစ်ဖြစ်လုပ်ငန်းခွင်ထိတော့ကျွန်တော်တို့လုံခြုံရေးမပေးနိုင်ပါဘူးအဲ့လိုဆိုတော့ကျွန်တော်တို့ကလုပ်ငန်းခွင်လုံခြုံရေးအတွက်ဆိုရင်ကျွန်တော်တို့နေမြေတစ်ခုလုံးလုံခြုံဖို့လိုအပ်ပါလိမ့်မယ်ပြီးတော့တရားဥပဒေစိုးမိုးဖို့လိုအပ်ပါလိမ့်မယ်အဲ့ဒီအပိုင်းကိုတော့အစိုးရအနေနဲ့အဓိကထားပြီးတော့လှုပ်ဆောင်ရမှာဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်းနေဆက်လုံခြုံရေးဒေသခံတွေရဲ့လူနေမှုဘဝတည်ငြိမ်ရေးဒေသဖွံ့ဖြိုးရေးတွေအတွက်လွှတ်တော်ပိုင်းကနေခိုင်မာတဲ့ဥပဒေတွေချမှတ်ပြဋ္ဌာန်းနိုင်မှုပြည်သူ့လွှတ်တော်ပြည်ထောင်စုလွှတ်တော်မှအဆိုပြုတင်သွင်းသွားဖို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကပြင်ဆင်နေတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်
လ လွတ်တော်ကိုယ်စားလှယ်ဆိုတာပြည်သူတွေတင်မြှောက်ထားတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ပြည်သူတွေရဲ့အခက်အခဲတွေပြည်သူတွေရဲ့ဆန္ဒလို့လည်းကျမတို့လွတ်တော်မှာတင်ကွင်းရှိပါတယ်အဲ့ဒါကြောင့်ကျမတို့ဒီရခိုင်ပြည်နယ်ရဲ့နေပြည်အခြေအနေကိုအသီးဆုံးသောရခိုင်ပြည်သူလွတ်တော်ကိုယ်စားလှယ်တွေပါသူတို့ရဲ့အခက်အခဲတွေကိုကျမတို့ဖြေရှင်းပေးဖို့လွတ်တော်မှာအဆိုတွေတင်ဖို့ရှိပါတယ်အခုနေရဲ့ကိုဆုံးခေါ်ပြီးတော့တဲ့လူတွေရဲ့အဆင်ပြေနေထိုင်ရေးသူတို့ရဲ့လုံခြုံရေးနောက်တစ်ခါမိမိကိုယ်ကိုယ်ကာကွယ်စောင့်ရှောက်ရေးเนาะအဲ့ဒါတွေနဲ့ပတ်သက်ပြီးကျမတို့တွေအဆိုတော့တင်ဖို့ရှိပါတယ်ဒီကပြည်ထောင်စုထွက်တဲ့ကိုယ်စားလှယ်တွေအကုန်လုံးတိုင်ပင်ပြီးမှတင်ဖို့ရှိပါတယ်ဘလို့ဥပဒေတွေကိုလုံနိုင်မလဲဆိုတာကိုတိုင်ပင်ဆွေးနွေးပြီးတော့လုပ်သွားမှာပါရှင
်မောင်နှောပူတိတော်ဒေသတွေကနေဘေးလွရရခိုင်ပြည်နယ်အတွင်းကဒေသတွေစီတိန်ချောင်ထွက်ပြေးလာတဲ့ဒေသခံတချို့ကတော့ငယ်မြေတချို့တွေမှာမိလောင်နေတာနောက်ခီးလမ်းပန်းအနေရကစိတ်မချရသေးတဲ့အတွက်တချို့ကတော့နေရရင်ကိုမပြန်ရဲကြသေးဘူးလို့ဦးထွန်းသာစိန်ကပြောပါတယ
်ဘူးတိတော်မောင်တော်ရသေတော်ဒေသကနေအကျန်းဖက်ဒဏ်ကိုခြောင်တိန်လာကြတဲ့မြောက်ဦးကြောက်တော်မင်းများစစ်တွေမှာရောက်နေကြတဲ့ဒုက္ခသည်တချို့ကတော့အဲ့လိုမျိုးလုပ်ငန်းခွင်လုံခြုံရေးမရသမျှကာလပတ်လုံးဘူးတိတော်မောင်တော်ရသေတော်ဒေသမပြန်တော့ဘူးဆိုတဲ့ဒုက္ခသည်တစ်ခါမှရှိနေကြတဲ့လူတချို့ကလည်းအဲ့လိုစကားမျိုးပြောနေကြတာရှိပါတ
ယ်ရခိုင်မြောက်ပိုင်းအကျန်းဖက်တိုက်ခိုက်မှုတွေကြောင့်အသက်ဘေးကလွတ်အောင်ထွက်ပြေးနေရသူတွေတဲ့အစိုးရနဲ့လူမှုအဖွဲ့အစည်းတွေရဲ့ကူညီကယ်ဆယ်ရေးစခန်းတွေမှာခိုလုံရနေသူတွေကထောင်နဲ့ချီပြီးရှိနေသလိုအိမ်နီးချင်းဘင်္ဂလားနယ်ဇက်ဘတ်ချန်ကိုထွက်ပြေးတင်ဆောင်သူမွတ်စလင်ဒုက္ခသည်ပေါင်းကလည်းတင်းချီရှိနေပြီလို့ကုလအဖွဲ့အစည်းတွေကပြောဆိုထားပြီးဒီဒုက္ခသည်တွေပြန်လည်နေရာချထားရင်းနဲ့ရေရှည်ဘဝရည်တည်နိုင်ရေးအတွက်ကတော့စိုးရင်စရာအနေထားမှာရှိနေစေဖြစ်ပါတယ်ရှင်
မဆုမတင်ပြခဲ့တာပါအခုတော့တွေ့ဆုံမင်းမြန်ကန်းကိုတင်ဆက်ပေးပါမယ်ရှင်။ရခိုင်မြောက်ပိုင်းပြည်ပကကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေအတွက်အမေရိကန်အစိုးရကဒေါ်လာ32တန်းထောက်ပံ့မယ်ဆိုတဲ့ပေါ်မြန်မာအစိုးရဘက်ကကြိုဆိုလိုက်ပြီမဲ့လို့ဒီလိုနိုင်ငံတကာအကူအညီတွေဟာရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းအားလုံးအတွက်မြတ်မြတ်တတဖြစ်ဖို့လိုမယ်လို့မြန်မာဒုနိုင်ငံခြားရေးဝန်ကြီးကပြောပါရတယ်။အစိုးရဦးဆောင်တဲ့ကြည်ချင်းီလှုပ်ရှားမှုနဲ့အကူအညီပေးရေးဆောင်ရွက်တဲ့နေရာမှာအခက်အခဲတွေရှိနေပေမဲ့ဒေသခံတွေကိုစည်းရုံးပညာပေးပြီးစိန်ခေါ်ချက်တွေကိုကြော်လွှားရမှာဖြစ်တယ်လို့လည်းမြန်မာဒုနိုင်ငံခြားရေးဝန်ကြီးကပြောပါရတယ်။ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကို VOA ကကိုသားညို့ဦးညွှန်ရမြို့မှာတွေ့ဆုံမင်းမြန်းထားတာကိုနားဆင်ကြရအောင်ပါရှင
်။ဝန်ကြီးခင်ဗျာအခုလို VOA ကိုလက်ခံပြီးတော့တွေ့ဆုံတော့ဖြစ်ကြပြီးကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်အရင်ဆုံးမေးချင်တာကရခိုင်ရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ပါဆိုလိုတာကမနေ့ကကြေညာပါတယ်ရခိုင်ရေးနဲ့ပတ်သက်လို့အဓိကဒီဝန်ကြီးဒုက္ခသည်ရောပြည်တွင်းမှာရှိတဲ့ IDPC ကိုဘောပါသူတို့ဒီအကူအညီဒေါ်လာ32တန်းပေးဖို့ဆိုပြီးတော့ကြေညာပါတယ်ဒါပြင်သမ္မတထရမ့်ကလည်းဒီရခိုင်ပြည်ထောင်နဲ့ပတ်သက်ပြီးတော့ဟိုပြည်လည်အောင်လို့ဖြည့်ရှင်းနိုင်ဖို့ဆိုတော့ UNSC ခေါ်ဖို့ဆိုပြီးတော့တိုက်တွန်းပြောဆိုနေတာရှိပါတယ်ဒီပုံမှာမြန်မာနိုင်ငံရဲ့ရည်တည်ချက်အမြင် American Policy ပေါ့ဘယ်လိုမြင်ပါလဲခင
်ဗျာပထမဆုံးကတော့တန်းညုံကျွန်တော်နဲ့ဒီလို BU နဲ့မြန်မာကပြည်လို့အများကြီးကျေးဇူးတင်ပါတယ်။နောက် American Policy နဲ့ပတ်သက်လို့တော့ American နိုင်ငံဟာလက်ညှိုးတို့တည်တဲ့အတိုင်းပေါ့နော်။ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးကိုတက်တက်ကြွကြွထောက်ခံအပ်ပေးတဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံဒီမိုကရေစီလမ်းကြောင်းကနေပြီးတော့တိုးပြင်းသွားအောင်ဒီမိုကရေစီဒီသူကူပြောင်းအောင်မြင်အောင်ဆက်လက်ပံ့ပိုးမယ်လို့ကျွန်တော်ကမျှော်လင့်တယ်။ဒီလူသားချင်းသနထရမ်အကူအညီပေးဟိုကျွန်တော်တင်လဲဒါဟိုဦးစားပေးလုပ်ငန်းနဲ့ဆောင်ရနေတယ်ကျွန်တော်တို့ကကြိုးစားပါတယ်။ဒါတခုတော့ရှိတာကတော့ဒီဇနီးမီဒီယာပြောနေကြတာအဲထွက်ပြေးလာတဲ့လူတွေကဒီဘင်္ဂလားဒေ့ရဲ့ဘက်ကိုထွက်ပြေးတဲ့လူတွေပဲမြင်ရတာပေါ့နော်။ပြည်တွင်းမှာလည်းကျွန်တော်ရှိမှဟိုတောင်းနေချီပြီးတော့ဟိုဟာပေါ့ဟိုတိတ်ချောင်နေရလူတွေအများကြီးရှိရဖြစ်ပါတယ်။အဲ့ချက်ကိုဟိုအမေရိကန်နိုင်ငံကတော့နားလည်မှုရှိရတယ်ကျွန်တော်တို့ယူဆပါတယ်။နောက်အမေရိကန်နိုင်ငံရဲ့ဝန်ထမ်းတွေမှာလည်းမြန်မာနိုင်ငံရဲ့မြန်မာနိုင်ငံအစိုးရရဲ့အနေထားဒေါ်စန်းသူကြီးရဲ့အနေထားကိုနားလည်တဲ့ပုံစံတွေရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်တစ်ခုကတော့ဒီသမ္မတဒေါ်နယ်ထရမ့်ထွေထွေညီလာခံအဖွဲ့မိန့်ဝန်းမှာတော့ဒီဟာဦးစားပေးတဲ့အနေနဲ့တော့ထည့်သွင်းပြောကြားခြင်းမရှိပါဘူး။ဒါပေမဲ့နောက်တစ်ခါဒီသမ္မတပြောကြားတဲ့အထက်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမျိုးကောင်စီမှလည်းဆွေးနွေးကြတယ်လို့ကျွန်တော်တို့ကပြောတာကိုတွေ့တော့ကျွန်တော်လည်းအားသိမိပါတယ်။အဲ့တော့ဒီကိစ္စကတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကဟိုဒါညီမနေနေဖြည့်ရှင်းတဲ့ခံမှာ forward looking ပေါ့နော်ရှေ့ကိုဘယ်လိုဆက်သွားမယ် approach နဲ့သွားပြီးတော့ပြဿနာကိုဘယ်လိုဖြည့်ရှင်းမယ်ဆိုတဲ့အချင်းကပုံကိုဆိုနေသွားကြပါတယ်ဒီပြဿနာကြောင့်ဖြစ်ပေါ်လာကြောင်းကိုဝေဖန်မယ်အပြစ်ပေးမယ်ရှုံးချမယ်ဆိုတဲ့ approach မျိုးနဲ့မသွားဘဲနဲ့ဒီပြဿနာဖြည့်ရှင်းကိုအထောက်အပံ့ပြုတဲ့နည်းလမ်းမျိုးနဲ့ဖြည့်ရှင်းသွားမယ်လို့မျှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ ဒီလူသားချင်းစာနာဖောက်ထားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံကနေပြီးတော့ဒီဟိုပါဘော Red Cross Movement နဲ့ပေါ့နော်ဒီ ICRC တို့နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံချက်ချင်းကြီးတို့လို့ဖွဲ့စည်းပြီးပါဝင်တဲ့ Red Cross Movement နဲ့ကျွန်တော်မြန်မာနိုင်ငံဆိုအပ်နဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့လူသားစာနာရင်းအစီအစဉ်ကိုလည်းကျွန်တော်တို့စတင်ဆောင်ရွက်နေပါပြီနောက်ပြီးတော့အဲ့ဒီထက်မှလည်း American အပါဝင် Americanတာမကြီးတို့ UK တာမကြီးတို့ပေါ့နော်။နောက်ဒိမတ်တို့ဒီဆွေးနွေးညှိနှိုင်းတဲ့မှာသူတို့ကိုလည်းပါဝင်ပါတယ်။အဲ့တော့ဒီကျွန်တော်တို့မှလည်းအဓိကကတော့ဒီဒုက္ခရောက်နေတဲ့လူတွေကိုအကူအညီပေးနေတဲ့ Humanitarian Assistance ရန်တရားတခုရှိနေဖို့အရေးကြီးပါတယ်
။ခုနကဝန်ကြီးပြောသွားတဲ့အထက်မှာလည်းပါတယ်။ချက်ချင်းလှုပ်ရှားမှုနဲ့အကူအညီတွေပေးဖို့လုပ်တယ်။ဒါပေမဲ့မနေ့ကပဲဒေသခံတွေတချို့ကတန်တရားနဲ့နည်းနည်းပြဿနာလေးတက်ကြတယ်။အဓိကတော့ဒီချက်ချင်းဒီဖွဲ့ရဲ့အကူအညီပေးမဲ့ကိစ္စကိုဒေသခံဟန်တားနေနေ။အဲ့တော့တကယ်တမ်းနိုင်ငံတကာအကူအညီတွေကပေးကြမယ်ဆိုရင်ရောတကယ်လက်တွေ့လုပ်ဖို့အတွက်အခက်အခဲတွေများကြီးရှိနိုင်လားချက်ခိုင်ကြည့်သား
ကျွန်တော်တို့အဓိကကတော့အဲ့ဒီအခက်အခဲတွေရှိတယ်ပေါ့ဒါပေမဲ့အပြင်တီပတ်ကတော့အလွယ်လေးပြောကြတယ်ဟာလူခွင့်ဟိုဟိုပေါ့လူသားချင်းစာနာအခွင့်အရေးတွေဟိုလက်ခံမှုပြောတယ်အဲ့တော့ပြောရရင်ကျွန်တော်တို့အနေနဲ့ဟိုဟာပေါ့နော်ဒေတာမှာလက်တွေ့ကောင်တွေခေါ်တဲ့ခါမှာတော့ပေါ့နော်ဒီကွန်မြူနီနှစ်ခုဟိုနှစ်ခုလုံးတဲ့ပတ်ကျွန်တော်တို့ကတော့ဒါနှစ်ဦးနှစ်နှစ်ဖက်လုံးကိုဟိုမခွဲမခြားပဲအကူအညီပေးဖို့ဆိုကျွန်တော်တို့လက်ခံပါတယ်အစဖြင့်ချက်ရှင်ဒီဖွဲ့နယ်လည်းအဲ့လိုပဲပြောထားပါတယ်အဲ့တော့ဒေတာမှာတော့ခုနဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်လူတွေကိုသူတို့တွေကအချမ်းဖက်သမားတွေနဲ့ဆက်နွယ်လူတွေတို့ကအဲ့လိုယူဆထားတဲ့ခါကျတော့တစ်ဖက်ကိုပံ့ပိုးပေးတယ်ဒီအချမ်းဖက်သမားကိုပံ့ပိုးပေးရလို့သူတို့ကယူဆကြပြီးတော့ကန့်ကွက်မှုတွေရှိပါတယ်ဒါပေမဲ့ဒါကတော့တရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ကန့်ကွက်ရမှာဖြစ်ပါတယ်ခုမနေ့တနေ့ကချက်ရှင်ဒီဖွဲ့အကူအညီမဲ့တင်မောကိုဝိုင်းဝန်းပြီးတော့ဟိုဟိုပါပေါ့နော်ဟိုအနောက်ရှေ့ပြီးတဲ့ဖွဲ့တွေလည်းဒါကျွန်တော်တို့ဟိုကျွန်တော်တို့ဒီရဲတပ်ဖွဲ့တွေစစ်လို့ပြီးတော့သူတို့တွေကိုဟိုဟိုအေးအေးမြူမြူတွေလည်းပြုလုပ်ခဲ့ပါတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်သူပြည်သားရဲ့ရခိုင်နဲ့ဟိုဟာတွေနည်းနည်းရတော့လေလူသားချင်းစာနာမှုထောက်ထားအကူအညီပေးမျိုးကိုတော့ကျွန်တော်တို့လက်ခံအောင်နားလည်ယုံကြည်အောင်ဒါအစိုးရအနေနဲ့တိုက်တွန်းပေးရမယ့်အနေထားပါရှိပါတယ်အဲ့တော့ဒါဒီဟိုဘာသာရေးနဲ့မဆိုင်ဘူးဒါတာဟိုဟိုကျွန်တော်တို့လူသားချင်းအကူအညီပေါ့အစင်းရဒုက္ခရောက်နေတဲ့လူတွေအကူအညီတဲ့ဆိုတဲ့အားမျိုးပေါ့ကျွန်တော်တို့ရွေးချယ်တဲ့ချက်ရှင်ဒီအဖွဲ့ကိုရွေးချယ်ထားခြင်းကပြင်ချက်ရှင်ဒီ ICRC ပေါ့သူတို့က apolitical ပေါ့နော်ဟိုနိုင်ငံရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းသူတို့ကအကူအညီပံ့ပိုးရေးပေးရပဲသူတို့ပံ့ပိုးစားတယ်ဒါကြောင့်သူ့ကိုလည်းကြားနေတဲ့အဖွဲ့အစည်းမျိုးလို့သူနဲ့ရွေးချယ်ပြီးတော့တမင်ကိုသူ့ကိုရွေးချယ်ပြီးတော့ဟိုဒီလူသားချင်းစာနာတော့အကူအညီပေးဖို့ဟိုကျွန်တော်တို့ဟိုစီစဉ်ဆောင်ရွက်နေရင်ဖြစ်ပါတယ်အဲ့တော့ဒီလိုဟိုနည်းနည်းဟိုပါပေါ့နော်တချို့လူတွေနဲ့အစွန်းရောက်တဲ့လူနည်းစုချို့အဲ့လိုကန့်ကွက်တာတွေတော့ရှိကောင်းရှိနိုင်ပါတယ်ဒါအမဲ့ဒီလိုစိန်ခေါ်မှုတွေကျွန်တော်တို့ကြော်လာအောင်ကျွန်တော်တို့အစိုးရအနေနဲ့ဟိုတရားဥပဒေပိုင်ခန့်နေပြီးတော့ကျွန်တော်တို့ကလုပ်ရမယ်နောက်ပြီးတော့ပညာပေးတဲ့အနေနဲ့လည်းစီယုံမှုတွေပြုလုပ်ရမယ်လို့ကျွန်တော်
ဟုတ်ကဲ့ကြည့်ပါတယ်နောက်ချက်ကတော့ဒီချမ်းဖတ်မှုတိုက်ဖြတ်ကိစ္စပါဘာလို့ဆိုအခုအာဆာကိစ္စကနိုင်ငံတကာတချို့ဒီတခြားနိုင်ငံကကုန်ရက်တွေနဲ့ပတ်သက်တယ်လို့ကျွန်တော်သိထားပါတယ်အဲ့တော့ဘမ္ဘာအင်းဒီချင်းရှိတဲ့အင်ဒိုနီးရှားလိုပါကစ္စတန်လိုဘင်္ဂလားဒေ့ရှ်လိုဒီလိုနိုင်ငံတွေနဲ့ကောဒီအကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ကောဒီကိစ္စနဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ဆောင်ရွက်တော့ဖို့ရှိပါလား
ကျွန်တော်တို့အင်ဒိုနီးရှားနဲ့အင်ဒိုနီးရှားတို့ဘာလို့လဲကျွန်တော်တို့နဲ့အမတန်ဟိုတမန်ကြောင်းလည်းချစ်ချစ်ချင်းနေနိုင်ငံလည်းဖြစ်ပါတယ်အင်ဒိုနီးရှားနဲ့ကျွန်တော်တို့နိုင်ငံလည်းဟိုနားလည်ဆန္ဒမှုလည်းရှိတယ်သူတို့ကလည်းဒီပြဿနာဖြစ်ရှင်းကိုမြန်မာစုကဖြစ်ရှင်းတာကိုဆိုတော့ဟိုပေါ်ပြုသောနဲ့ဝိုင်းရုံးကူညီပံ့ပိုးအနေထားလို့ရှိပါတယ်မကြာသေးမီကပဲကျွန်တော်တို့ရောက်မှာကျွန်တော်တို့အင်ဒိုနီးရှားနဲ့ကျွန်တော်အချမ်းဖက်တိုက်ဖြစ်လာလုံအလုံဆွေးနွေးပွဲတွေကျင်းပခဲ့တာရှိပါတယ်ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့နဲ့နိုင်ငံသားမှာ border liaison office တွေဖွင့်ဖို့လို့ဒါ MOU လက်မှတ်ရေးထိုးဖို့နောက်ဆုံးဆက်ရောက်နေပါပြီကျွန်တော်ဘက်ကလည်းမူအားဖြင့်သဘောတူထားပြီးပါပြီခုနနောက်ပြီးတော့ဟိုပါ security dialogue ဆောင်ပြီးနော်သူတို့နဲ့ဒီလူကြွေးနဲ့ဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ MOU တစ်ခုဒါသဘောတူချက်တစ်ခုလက်မှတ်ရေးထိုးလို့လည်းကျွန်တော်တို့ညှိနှိုင်းနေတာရှိပါတယ်ဒီအချမ်းဖက်နေနေမှာဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်မှုလည်းမတန်လိုအပ်ပါတယ
်ဒါပေမဲ့အခုကဒုက္ခတဲ့ကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကစတော်လေးပြင်းထန်ပြောနေတဲ့ခါကျတော့တကယ်တမ်းပူးပေါင်းဆောင်မှုအခွင့်အလမ်းတွေရနိုင်ပါမလား
အဲသူတို့ဘက်ကတချင်လုံးပြောနေပါလေမြန်မာနိုင်ငံနဲ့ဟိုနိုင်ငံချင်းဖြည့်ရှင်းနေကြပါလေအဲမြန်မာနိုင်ငံကလည်းနည်းနည်းတုံ့ပြန်နှေးကွေးနေတယ်ဆိုပြီးတော့သူတို့ကကဘာတော့ပြောနေပါမဟုတ်ကျွန်တော်တို့အမဟုတ်ပါဘူးဒါကျွန်တော်တို့အနေနဲ့ထိတွေ့ဆက်ဆံမှုအသင့်ပါလို့ပြောထားပါလေဒါသူတို့ကတော့ဒီဘက်မှာဒီဒုက္ခတွေပြတ်တန်နေပတ်သက်ပြီးတော့ဒီဘက်မှာယက်တီချက်ပြင်းထန်နေတယ်ယက်တီနေတာကိုတော့ကျွန်တော်တို့တွေးရှိရပါလေအဲ့တော့တဏ္ဍာမဆက်ဆံရေးမှာနိုင်ငံချင်းကျွန်တော်တို့ထိတွေ့ပြီးတော့အဲ့ဒါကိုလည်းဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့မှာနိုင်ငံရေးဝန်ကြီးဌာနအချင်းချင်းမှာလည်းနိုင်ငံဟိုပေါ့ Foreign Office Consultation Mechanism ရှိပါတယ်နိုင်ငံရေးဝန်ကြီးဆွေးနွေးတဲ့ Mechanism ရှိတယ်အဲ့ဒီမှာလည်းဆွေးနွေးဖို့
အဲ့တော့သူတို့ဘက်ကပြောနေတဲ့ဒုက္ခတွေ၄သိန်းကျော်လောက်သူတို့နိုင်ငံတွေဝင်လာတယ်ဒီလူတွေကိုပြန်လက်ခံပါဆိုပြီးပြောနေရတဲ့ပတ်သက်လို့
ဟိုအဲ့ဒါကိုလည်းကျွန်တော်တို့အနေနဲ့ဒါဟို 1993 လောက်မှာကျွန်တော်တို့နိုင်ငံညှိနှိုင်းပြီးတော့ပေါ့နော်ဟိုဘလူးစတန်ဒုံးနေနဲ့တတ်မှတ်ဟို criteria တွေတတ်မှတ်ပြီးတော့ကျွန်တော်တို့ပြန်လည်လက်ခံခဲ့တာမျိုးရှိပါတယ်အခုကျွန်တော်တို့အနေနဲ့ကတော့နိုင်ငံတော့သူကိုယ်နိုင်ငံသားဖြစ်တယ်ဆိုရင်ဟိုကျွန်တော်တို့ကလက်ခံမဲ့တာဝန်ရှိတယ်ဒါပေမဲ့ဒီနေရာမှာကျွန်တော်နိုင်ငံသားလို့တော့မပြောပါဘူးအဲ့ဒီရောက်နေတဲ့လူတွေဒီသူတို့နိုင်ငံသားဖြစ်ရင်ဖြစ်စေနောက်ပြီးတော့မြန်မာနိုင်ငံမှာ resident ပေါ့နေထိုင်ကာလရှိပြာရှိတာနေထိုင်တာဖြစ်စေကျွန်တော်တို့အနေနဲ့ပထမဆုံးစစ်ဆေးရပါမယ် verification process လုပ်ရမယ်အဲ့လိုတစ်ဖက်စစ်ဆေးပြီးတော့မြန်မာဒီဘက်မှာရွာတွေမှာနေသွားတာသိကြတယ်ထောက်ထားလေးရှိတယ်နောက်ပြီးတော့ဒီနိုင်ငံသားဖြစ်တဲ့တချို့လည်းနိုင်ငံသားဖြစ်ကောင်းလည်းဖြစ်မှာပေါ့လေအဲ့လိုမျိုးထောက်ထားတွေခိုင်းလို့မယ်ဆိုရင်ဒါကျွန်တော်တို့အနေနဲ့ပြန်လဲလက်ခံမှုတွေကျွန်တော်တို့စစ်ဆေးဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ကမှာတော့သူတို့ဘက်က data တွေကတော့အမှန်တမ်းကိုများပါတယ်မြန်မာနိုင်ငံသားတွေအရင်က4သိန်းရှိတယ်အခုနောက်ပိုင်းဝင်လာ4သိန်း6သိန်းလောက်တော့ရှိတယ်ဆိုပြီးတော့သူတို့ပတ်သက်တဲ့ data တွေကတော့ကျွန်တော်တို့သူတို့ဟိုခံမှန်းပြီးပြောရဲဖြစ်ပါတယ်သူတို့ကတော့မြန်မာ citizen လို့သုံးနေတယ်အမှန်အဲ့ဒါတွေကဘာမှအတိမပြရသေးပဲနဲ့သူတို့ပြောနေတဲ့ data တွေဖြစ်ပါတယ်ကျွန်တော်နဲ့သူက1992ခုနှစ်ကမြန်မာဘင်္ဂလားဒေ့ရှ်အဲပြန်လဲတင်ပို့ရေးစီစဉ်ရစစ်စစ်ပြီးပြန်လာကျွန်တော်တို့စည်ရင်ရဆိုရင်ဟိုကျွန်တော်တည်ရပြန်2000ကျော်တော့ပဲရှိတယ်အဲ့ဒီပြန်လဲလက်မခံရတယ်သူတို့ကလည်းမပြောင်းရင်လို့ဆိုပြီးအဲ့လိုဖြစ်နေတာပေါ့အဲ့တော့ကျွန်တော်တို့ဘက်ကတော့ပထမဆုံးတော့ဟိုပေါ့ verification နိုင်ငံသားဟုတ်မဟုတ်ကျွန်တော်ရှိမှနေရလို့ဟုတ်မဟုတ်စီစဉ်မှုလို့စတင်ပြုလို့ဖို့စင်နေရှိတယ်ဆိုတော့ကျွန်တော်ပြောလို့ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်ပေးချင်ပါတယ်ကိုဖီအန်နန်ကော်မရှင်ရဲ့ဟိုအကြံပြုချက်တွေပေါ့ဒါအကောင့်ထဲဖော်ဖို့အတွက်ဝန်ကြီးဌာနအလိုက်ဒီဇိုင်းတွေဆွေးနွေးပြီးလို့ကျွန်တော်သိရပါတယ်နိုင်ငံကြိုင်ဝန်ကြီးဌာနအနေနဲ့ကောဒီကိုဖီအန်နန်အကြံပြုချက်တွေနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်ထားရရှိပါလဲ
ဟုတ်နိုင်ငံကြိုင်ဝန်ကြီးဌာနကတော့ကျွန်တော်တို့အထက်ကကျွန်တော်လေ့လာထားတော့ဒီအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိတွေ့ဆက်ဆံရေးဆိုတာအဲ့ဒီပိုင်းပါပါတယ
်ဟုတ်ကဲ့
ဒါဒီကိစ္စဒီဘော်ဒါမှာဖြစ်နေတဲ့ကိစ္စအတွက်ဖြစ်တဲ့အတွက်ပေါ်လာဆိုတာကတော့ခုဘက်ကလူလည်းသွားရှိတယ်သူ့ဘက်ကလူလာလည်းရှိတယ်အဲ့တော့ဒါတွေကဟိုဟောပေါ့ရောထွေးနေရလည်းရှိပါတယ်အဲ့တော့ကောင်ထဲခေါ်တဲ့အနေနဲ့ပဲကျွန်တော်ပထမဆုံးဒီနေ့ညနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးရဲ့ကျွန်တော်တို့ဟို NSA တောင်းထွင်ရဲ့ကျွန်တော်ရဲ့သူတို့နဲ့စတင်တွေ့ဆုံမှုရှိပါတယ်အဲ့ဒါဆိုရင်ဘင်္ဂလားနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စတင်ဆောင်မဲ့ဘိုင်ကိုဒေါက်တာကိုဖီအန်နန်နဲ့အထက်မှာပါပါတယ်နောက်ပြီးတော့အာဆီယံနိုင်ငံတွေနဲ့ဖြည့်တည်ပူးပေါင်းဆောင်ဖို့အဲ့ဒါတွေလည်းကျွန်တော်တို့အာဆီယံနဲ့ကတော့ကျွန်တော်တို့ဒီဇိုင်းဆန္ဒထားရဲ့အကူအညီပိုင်းမှာအကူအညီပေးပိုင်းမှာအာဆီယံနေရာနေပြီးတော့အကူအညီပေးဖို့ဖိတ်ခေါ်ထားတာရှိပါတယ်။တို့လည်းဘယ်လိုနည်းနဲ့ဖွဲ့လိုက်ဖြစ်စေတနည်းနည်းနဲ့ဝိုင်းဝန်းကူညီပူးပေါင်းဆောင်ရွက်ချဖို့ကျွန်တော်တို့လာမယ့်ဟိုစနေနေ့မှာကျွန်တော်တို့စီဝေးဆွေးနွေးဖို့ရှိ
တယ်။ကျွန်တော်နောက်ဆုံးတစ်ချက်လေးတစ်ချက်မေးချင်တာအခုနိုင်ငံတကာဘက်ကအာဆီယံဖြစ်စီနောက်တခြားအိနီးချင်းတွေဖြစ်စီအမေရိကန်ဖြစ်စီအကူအညီပြည်တွင်းပေါ့နော်ပြည်တွင်းမှာရှိတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အကူအညီပေးမယ်ဆိုတဲ့ commitment တွေဘယ်လောက်ထိရှိထားပြီလဲ။
အော်အဲ့ဒါအခုလုံးလုံးစေကျွန်တော်ဒီမလာလင်းရင်ဒိမတ်ဆိုရင် 20 million လောက်ဟောဖြစ်တယ်။နောက်ပြီးတော့ကျွန်တော
်ဒါမြန်မာနိုင်ငံတဲမှာရှိတဲ့တိုင်းသားဒုက္ခတွေ
။သူကတော့ဒီမြန်မာနိုင်ငံဥဆောင်တဲ့ခုနမြန်မာကျွန်တော်ခေါ်တာပေါ့ government led mechanism incorporation with ကျွန်တော် Red Cross movement ပေါ့ညဒီ Red Cross movement နဲ့ဥဆောင်ညှိနှိုင်းပြီးလုပ်တဲ့မြန်မာဆိုတာဥဆောင်တဲ့ဒီအကူအညီပေးရန်တရားပေါ့နော်။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုပါပေါ့နော်ဒီအော်ကျွန်တော်ဒီထွက်မလာခင်တော့အဲ့ဒဲမတ်တို့ကန်လန်းထားရှိပါတယ်နော်ဝေးတို့ကလည်းကန်လန်းထားရှိပါတယ်နောက်ပြီးတော့ဟိုဒီမလာခင်ကဆိုအိန္ဒိယတို့ကလည်းပစ္စည်းတွေ supply လာအလှမ်းပို့ဖို့သူတို့ပြောနေတာရှိပါတယ်နောက်အင်ဒိုနီးရှားကတော့သူကလည်းပံမိုးပေးဖို့ရှိနေပါတယ်အဲ့တော့ဒီဟာတွေဒီကျွန်တော်ပြောရတဲ့ဟိုလိုအပ်တဲ့ဟိုပါပေါ့အတိုင်းဝိုင်းအားလုံးအတွက်မခွဲမခြားဘဲနဲ့ပေးဖို့ဆိုတာပါပါတယ်အဲ့တော့အဲ့ဒါလေးကတော့ဟိုဒီကျွန်တော်တို့အစိုးရကိုယ်တိုင်ကလည်းဟိုဘတ်ဂျက်အများကြီးစိုက်ထုတ်ပြီးတော့ပံ့ပိုးထားပါတယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့စေနာရှင်တွေပဲပံ့ပိုးကြတာတွေလည်းအပြူလည်းအများကြီးရှိပါတယ်။အဲ့ဒါတွေကလည်းပတ်သက်လို့လူမှုဝန်ထမ်းကစေနေလူမှုဝန်ကြီးဌာနမှာသူတို့ငွေစင်းဖွင့်ထားတာရှိပါတယ်။အဲ့တော့ဟိုဒီမကနေတန်းနဲ့ပတ်သက်ပြီးတော့ ICRC ကိုယ်တိုင်ကလည်းနိုင်ငံတကာမှာဒီဟိုဒီမကနေတန်းဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့သူတို့အပီးလို့တော့နော်ဒီရမငွေပံ့ပိုးအတွက်မြစ်တမ်းရိုက်ခံချက်ထုတ်ပြန်ပြီးဖြစ်ပါတယ်။အဲ့ဒီမှာလည်းသူတို့ဒီရံငွေရထားတာရှိပါလေခင်ဗျာ
။ဟုတ်ကဲ့
တင်လဲကောင်တက်ပေါ်နေပါ
လေ။ဟုတ်ကဲ့ဝင်ကြီးကုလို့ဖြည့်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းကျွန်တော်တို့ရဲ့သဘောထားလေးတွေဟိုပြောချက်ခွင့်ရတဲ့
ဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကိုကိုသားညိုဦးတွေ့ဆုံမေးမြန်းခဲ့တာပါမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့မြန်မာပြည်မှာပေးစာများနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာရကြပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်မအေးသန္တာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်တိုလေးတွေရေးလာတဲ့သောရရှင်တွေရဲ့သူတို့ရဲ့မှတ်ချက်စကားလေးတွေကိုဝင်မျှပေးကြပါရနော်ပထမအဦးဆုံး VOE အစီအစဉ်တွေကိုအစဉ်အမြဲနားဆင်အားပေးပြီးတော့အကြံပေးစာတွေရေးလာတဲ့သောရရှင်တွေရဲ့အမှတ်ချက်စကားတူတူလေးတွေကိုပြောပြပေးကြပါရနော် VOE ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုကျွန်တော်အလွန်နှစ်သက်ပါတယ်လို့ရေးလာသူကတော့ Hezan Mate ဖြစ်ပါတယ်အမြဲလဲနားထောင်ဖြစ်တယ်ဒီအစီအစဉ်တစ်ခုတည်းမဟုတ်ပါဘူး VOE ရဲ့သတင်းတွေကိုမပြတ်နားထောင်နေတဲ့အမာခံပြည်သက်တယောက်ပေါ်လို့သူကရေးလာပါတယ် VOE ကိုစာရင်းနေကြအမြဲတမ်းသောရရှင်ပခုတ်ခုသားလေးကိုမျိုးကတော့
မင်္ဂလာပါ VOE ရေဘဝဆိုတာတိုက်ပွဲလို့ကြားဘူးယုံနေမဟုတ်တော့ပါဘူးလက်တွေ့မျက်တွေ့ရုံးကန်လှူရှားနေခဲ့ရတဲ့ချိန်တွေများလာလို့ကျွန်တော်ချစ်တဲ့ VOE ကြီးနဲ့ဝင်နေရပြန်ပါတယ်ခင်ဗျာ VOE ရေရေဒီယိုကနေနားမထောင်ပြပေမဲ့ Facebook page ကနေ live နားထောင်ပြပါတယ်သတင်းတွေနဲ့သာကြီးပြင်းလာတဲ့ကျွန်တော်တို့မှာ VOE ကမိတ်ဆွေတငယ်ချင်းလိုပါပဲကျေးဇူးပါ VOE ရေမအားလက်တဲ့ကြားကပြေးလွှားလှူရှားရင် VOE မြန်မာပိုင်းအစီအစဉ်ရဲ့သတင်းထုတ်လွှင့်မှုတွေရတဲ့အချိန်တိုင်းအားပေးနာဆွင့်နေပါမယ်လို့ဩ DVB ရုပ်သံလိုင်းကနေည10နာရီနဲ့မနက်9နာရီခွဲပြန်လွှင့်အချိန် VOA ကိုလည်းအားပေးနေပါတယ် VOA ရဲ့စူးစမ်းအထောက်မှုတွေအတိုင်းကိုလေးစားအသိမှတ်ပြုကျေးဇူးတင်လျက်ပါလို့ပြောကြားရင်းနဲ့ချစ်ရတဲ့ VOA ထာဝရအောင်မြင်ပါစေဗျာ
VOA ဝန်ထမ်းတွေအားလုံးကျန်းမာချမ်းသာကြပါစေဆိုပြီးဆုမွန်တောင်းပေးလာတဲ့ဦးကျင့်ခေါ်ဆွန့်ခေါ်ဆရာဆန်းကတော့ချင်းပြည်နယ်တိတိမ်မြို့နယ်ကနေပြီးတော့စာရေးလာတာပါ
ကျွန်တော်ဟာ VOE ရဲ့ပင်နိုင်သောတာရှင်တူဖြစ်ပါတယ်ကျွန်တော်နာမည်ကဦးကျင်ခေါ်ဆွန့်ဖြစ်ပြီးချင်းပြည်နယ်တိရိမ်မြို့နယ်လိုင်ပုံးရွာမှာမွေးဖွားခဲ့ပါတယ်ရှစ်တန်းအထိကျွန်တော်တို့တွဲပတ်အလဲတန်းကျောင်းလိုင်ပုံးမှာတက်ပြီးတော့အထက်က6ဘိုးတထောင်ရခိုင်စိန်ဘောကျောင်းကနေ1982မှာဆယ်တန်းအောင်ပြီးတော့ရန်ကုန်တက္ကသိုလ်ကနေ1989မှာယူပဗေဒအဓိကနဲ့ဘွဲ့ရခဲ့ပါတယ်အခုတော့လွတ်လပ်သောဧဝံဂေလိအသင်းတော်မြန်မာပြည်ရဲ့ဒုဥက္ကဋ္ဌဖြစ်တဲ့တာဝန်ကြရဖြစ်တဲ့ဌာနချုပ်ဖြစ်တဲ့တောင်ကြရဌာနချုပ်ဖြစ်တဲ့တာဟန်းကလေးမြို့မှာနေထိုင်လျက်ရှိပါတယ်အကိုတို့ VOA ဟာဆွဲဆုံးကျန်းအကိုတို့ VOA ဟာဆွဲဆုံးကျန်းကဲ့သို့ဖြစ်ပါတယ်အကိုတို့ VOA ဟာဆွဲဆုံးကျန်းတစ်ခုလို့ဖြစ်ပါတယ်ရေဒီယိုကနေလည်းအမြဲလိုလိုနားထောင်တဲ့အပြင်အင်တာနက်ကလည်းဖတ်ရှုလေးရှိပါတယ်ဆက်လက်ပြီးတော့ VOA အတွန်းရှိပါစေကျွန်ုပ်ကိုးကွယ်နေတဲ့အသက်ရှင်သောဘုရားသခင်လည်းကောင်းကြီးပေးပါစေလို့စုတောင်းမြတ်တာပို့တာအပ်ပါတယ်ဗျာ VOA ဝန်ထမ်းအားလုံးကျမ်းမာချမ်းသာကြပါစေ
ချင်းပြည်နယ်တီးတိမ်မျိုးနယ်ကနေပြော VOA အစီအစဉ်တွေကိုနားဆင်အားပေးတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီသတင်းအကြောင်းအရာတွေကိုနားဆင်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစာတွေကိုလည်းပြောပြပေးကြပါတယ်ရှင်အနောက်တကားပြည်ထောင်ဝင်းကြီးဟောင်းဥခင်ရီအမည်အပိုင်းတစ်ဆိုပြီးတော့ VOA ကထုတ်လွှင့်ပေးသွားခဲ့တဲ့ဒီအောက်ကလကမှာထုတ်လွှင့်ပေးသွားခဲ့တဲ့တွေးဆုံမင်းညံခန်းကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ကတော့သောရရှင်ဦးလာထွန်းဖြစ်ပါတယ်ဒီသောရရှင်က
ရကိုင်းပြည်နယ်အရေးထိတ်တန်းအကြောင်းအရာမှာ VOA ကအချိန်နဲ့တပြေးညီသတင်းတွေတွေးဆုံမင်းညံခန်းတွေမှာရိုဟင်ဂျာအရေးမှာဓာတ်ရိုက်တာဝန်ရှိတဲ့ဝင်းကြီးဟောင်းနဲ့တွေးဆုံမင်းညံခန်းကအထူးစိတ်ဝင်စားဖို့ကောင်းပါတယ်ရကိုင်းပြည်နယ်လွတ်မြောက်ရေးလုပ်နေတယ်ဆိုတဲ့ALP တို့ AA တို့အတန်ဒီမကြရလို့ တခုခုလိုနေတယ်ထင်ပါတယ်ဒေါ်စောမြရာဇာလင်းတို့အီအီတို့ရဲ့အတန်ဒီလဲကြားခြင်းပေမဲ့စက္ကွန်မြင်းဆောင်တစ်မတရားအသင်ပုံမှတ်ကိုလည်းကြောက်ရပါသေးတယ်ဝန်ကြီးဟောင်းနဲ့အပိုင်းနှစ်ကိုစောင့်မျှော်နေပါတယ်ခင်ဗျာ
ကဲပါဒါကတော့ဒီရန်ကုန်ရုံးခွဲကိုရောက်ရှိနေတဲ့ဒီ VOA ဝိုင်းတော်သူဒေါက်ခင်မျိုးသက်ဝင်းကြီးဟောင်းဦးခင်ကြီးနဲ့မေးမြန်းခဲ့တာကိုအပိုင်းနှစ်ပိုင်းခွဲပြီးတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်။နောက်သောရရှင်အောင်သက်ထွန်းကလည်းဒေါက်ခင်မျိုးသက်ပြောသွားတဲ့အထက်မှာအဖြေတွေပါပြီးသားပါတယ်။ဘာကြောင့်မလုံနိုင်တယ်လို့မေးသွားတယ်။မဖြေနိုင်ဘူး။အန်အော်ဖို့တော့ကောင်းတယ်။မိုးချရွှေကိုရီရဲ့အစွမ်းပေါ်လို့မှတ်ချက်ပေးသွားပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးဖော်ပြပေးဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်ကိုနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါမယ်။တချင်းနာမည်က Something Just Like That ဖြစ်ပြီးတော့ Chainsmoker အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။ Chainsmoker အဖွဲ့ရဲ့တချင်းတော်တော်များများပဲနံပါတ်ထိပ်စီးတချင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ Memories Do Not Open ဆိုတဲ့တေးတပြား Billboard အကောင်းဆုံးတေးတပြားစီးမှာထိတ်ဆုံးချိန်တာပါ။အဲ့ဒီမှာတော့အခုဖွင့်ပေးမယ့် Something Just Like That ဆိုတဲ့တချင်လေးပါတာဖြစ်ပါလေ။နားထောင်မှုပေါင်းတန်60ရောင်းချရမှုပေါင်း36,000လို့နဲ့စုစုပေါင်းရောင်းချရမှုညီများချင်းချတွက်ကြည့်မယ်ဆိုရင်တော့တပြားရောင်းချရမှုပေါင်းက2,000နဲ့ညီများတာပါ။ Something Just Like That တချင်ကိုနားထောင်ကြည့်အောင်ပါနော်။ Chainsmoker အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါလေ။
I've been reading books of old, the legends and the myths, Achilles and his gold, Achilles and his gifts, and Spider-Man's control, and Batman with his fist. And clearly I don't see myself upon that list, but she said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can kiss. I want something just like this. Do 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 do. Oh, I want something just like this. Do do do. Testaments they told, the moon and its eclipse, and Superman unrolls the suit before he lived. But I'm not the kind of person that it fits. She said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can miss. I want something just like this.
ဘောက်ကအဖွဲနဲ့ Coldplay တို့ပူးတဲ့တည်ဆူထားတဲ့ Something Just Like That ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။ဒေါ်ရရှင်နေကိုမြမတချင်လေးတပုံနဲ့လည်းနောက်ပိုင်းမှာမြစ်တာတိလက်ဆောင်ပေးဖို့ရှိပါရနော်။အခုဆက်ပြီးတော့ဒေါ်ရရှင်နေရေးလာကြတဲ့စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်။ပထမအဦးဆုံးပညာရေးတို့နောက်ပြီးပညာရေးဌာနဝန်ထမ်းတို့ကနေပြီးရေးလာတဲ့ဒီဒေါ်ရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြခြင်းပါတယ်နော်။ကျွန်တော်ကအကြောင်းဆရာတူဖြစ်ပါတယ်ပညာရေးနဲ့ပတ်သက်လို့စိတ်ထဲမှာဘဝင်မကြလို့ဒီစာကိုရေးလိုက်ရပါတယ်ဆိုတော့စာရေးလာသူကတော့ဥကိုမောင်ဖြစ်ပါတယ
်အကြောင်းတွေမှာဆရာဆရာမတွေလုံလောက်အောင်လဲမခန့်ပေးပါဘူးဆရာဆရာမကမပြေစုံခိုင်းလိုက်တဲ့အလုပ်တွေကများမလုပ်နိုင်ရင်ထွက်ဆိုတာကပါပါသေးတယ်ကျောင်းကြီးတွေခင်ဗျာလဲအလုပ်တွေကများတယ်လို့စာကလည်းကိုယ်တိုင်ဝင်သင်ရနဲ့တနာဖို့ကောင်းပါတယ်အခုဆိုရင်လှုပ်သက်30ပြည့်တဲ့ဝန်ထမ်းတွေကလည်းလှုပ်သက်ပင်စင်တွေတင်ကုန်ကြပါပြီဒါပညာရေးအတွက်အခြေအနေမကောင်းတာကိုဖော်ပြတာပါပညာရေးဝန်ကြီးအနေနဲ့အောက်ခြေကဝန်ထမ်းတွေရဲ့ဘဝတွေကိုဝင်ကြည့်စေချင်ပါတယ်အထက်ကနေအမိန့်တွေအမျိုးမျိုးပေးမနေပဲအရေးမပါတဲ့စည်ရင်းစရာတွေလည်းမလုပ်ခိုင်းပါနဲ့တင်ကြားရေးကိုတိရောက်အောင်ဆရာဆရာမတွေပြည့်စုံအောင်ခံထားပေးပါလို့ပြောချင်ပါတယ်တန်းတန်းစင်းဆရာဆရာမတွေကိုမြန်မြန်ခန့်ထားပေးပါလို့ပညာရေးဝန်ကြီးကို VOA ကနေတစ်စစ်တင်ပြအပ်ပါတယ်ခင်ဗျာ
เจ้าတွေမှာဆရာဆရာမတွေပြည့်စုံလုံလောက်အောင်ခံထားပေးပါဆိုပြီးတော့ဒီသွားရှင်ဥက္ကမောင်တောင်းဆိုလာပါတယ် ရှင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့ပေးစာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်နော်။မြမပြည်သားတွေအားလုံးစိတ်သက်ပြောင်းဖို့လိုအပ်ပါတယ်ဆိုပြီးတော့ညောင်လေးပင်မြို့မြို့မတုံရွာတည့်ရက်ကမန်ချီဖားခက်ဆိုတဲ့သောရရှင်စာရေးလာတာပါ
။မြမပြည်သားအားလုံးစိတ်သက်ပြောင်းဖို့ဆိုတာကြေပြန့်လုံးပါတယ်။လုပ်ငန်းကြီးလုပ်တဲ့ကုမ္ပဏီတချို့ကိုတာဝန်မမဲ့ဖို့အရင်ဆုံးတိုက်တွန်းပါအောင်။ညောင်လေးပင်မြို့ရွာတည့်ရက်မှာလန်တိုးချဲ့ရေးကုမ္ပဏီဟာတရားချဲ့ပြီးထွက်လာတဲ့မြေစာတွေကိုချောင်းထဲစီးတဲ့ပြွန်ပေါက်ဝါမှာပုံထားတဲ့အတွက်ရည်ရီချောင်းနဲ့မဆင့်နိုင်ပဲအိမ်တွေရဲ့ရှေ့မှာအိုင်နေတဲ့အတွက်အနက်အတလည်းမကောင်းအိမ်ရှေ့မိသားတွေလည်းပျက်စီးကုန်ပါလေအဲ့ဒီကုမ္ပဏီကိုတာဝန်မမဲ့ဖို့ပြောပေးပါဦ
းကုမ္ပဏီနေနဲ့တာဝန်မမဲ့ဖို့တက်ဆိုင်ရာကပြောပေးပါဆိုပြီးတော့ဒီသောရရှင်ညောင်လေးပင်ကမန်ချီဘာခက်အစာရေးပန်ကြားလာပါတယ်ရှင်ဖီရီသောရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bambis News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြချင်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။စကိုင်းတိုင်းဝမ်းသူမျိုးနယ်ကကိုမိုးထက်အာကာကတော့ရဝေးကအချက်တငယ်ချင်းတွေအားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်ကတော့နာမည်လဲပြောချင်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိမ်းတည်ဆူထားတဲ့ဒီတချင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မလို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိမ်းရဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖျော်ပြပေးကြပါရနော်ဒေတောင်းတဲ့သောရရှင်နေရောသူရဲ့ဒီရဝေးကအချက်တငယ်ချင်းနေအားလုံးရောတိချစ် VOA သောရရှင်နေရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဘိုးရင်းနဲ့ချွဲမိရတော့ငါအဖြစ်ကြီးတယ်လားအရကေကနာမလဲတော့ပါမင်းရှာတဲ့ပြတ်နာဘိုးရင်းဆောင်းနာရီနင်သားရနေလိုက်တာချင်းခုံးစရာမကောင်းနဲ့ငါချောင်းအနောက်ရှိဖြစ်နေလားချင်းဖန်ကပြင်းပြင်းတတ်တဲ့တဘာဝမဟုတ်လားငါဟာလူသားချင်မရမယ်ဒီဒေးရင်လားဘာကုန်မတော်မတူရတော့နေဟာမချိရပါไหนว่าเมียรังงาบัวชมเปทาเนลอจะเนี่ยสวยกว่าคงกับชีซีเมจไลท์ดาวฉันบาดชิงเหยอดเมียจะคุมมาพับติมาเนี่ยจะสมโซยายาสกีดสเลซีบาเนสไกเกอแลสเนียมมังเนี่ยมาตีโลบา
ပြူကျော်သိန်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တဲ့ချင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တဲ့တဲ့ချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ချင်ဖန်ကပြင်းပြင်းတတ်တာနင်တဘာဝမဟုတ်လား။ငါဟာလူသားချင်မနာမင်းသီးသေးရဲ့လား။ဘာကုန်မတော်မတူတာတော့နေဟာမချိနာပါ။ ngày như bao nhẹ hàng ngà hoa sông về tha nên lo cho tình yêu người cô không ngập chỉ xin về giờ lại ta.
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့အချုပ်အခြားအာဏာဘယ်အခါထိပါခံနိုင်တယ်လဲဆိုပြီးဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့စက်တင်ဘာ21ရက်နေ့ကနေပြည်တော်ပုဗ္ဗတိရီမြို့နယ်ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခြံဝင်းထဲမှာအမျိုးသားလုံခြုံရေးကိုချင်းချောက်လာသည့်ရခိုင်ပြည်နယ်အရေးဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲတစ်ခုကျင်းပပြုလုပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းအလားတူဆွေးနွေးပွဲမျိုးကိုတပ်မတော်နဲ့ပြည်ခိုင်မျိုးပါတီကကမကထလုပ်ပြီး၄ချိန်လောက်ကျင်းပပြီးပါပြီ။ထူးခြားတာကတော့အဲ့ဒီနေ့ကဟောပြောသူတွေထဲမှာသမရဦးသိန်းစင်အစိုးရလက်ထက်ကာကွယ်ရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့အငြိမ်းစားဒုဗိုလ်ချုပ်ကြီးဝေလွင်နဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဦးဝနာမောင်လင်တို့ပါဝင်ပြီးသူတို့ပြောတဲ့အထဲမှာလက်ရှိရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်လူမျိုးတွေတပ်ဖြတ်မှုလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆွတ်ဆွဲနေတာတွေဟာနောက်တစ်ချိန်နိုင်ငံတကာစစ်ခုံရုံးမှာဆွဲချက်တင်နိုင်အောင်မြန်မာနိုင်ငံကိုနိုင်ငံတကာတပ်တွေအတားအဆီးမရှိဝင်နိုင်အောင်ဖန်တီးတဲ့ထောင်ချောက်ဖြစ်တဲ့ဆိုတဲ့အထိပြောဆိုခဲ့ကြပါတယ်သူတို့ဘာတွေပြောဆိုခဲ့ကြသလဲလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဟာသူတို့ပြောသလိုအချုပ်ချာအာဏာထိပါခံရသည့်အထိဖြစ်လာနိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
ဒုဗိုလ်ချုပ်ကြီးဟောင်းဝေလွင်ကရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကို1998ခုနှစ်ကဥရောပတိုက်ကိုဆိုဗိုမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်တွေနဲ့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ခရစ်ယာန်အများစုနေထိုင်တဲ့ကိုဆိုဗိုပြည်နယ်ထဲအိမ်နီးချင်းနိုင်ငံတွေကမွ슬လင်တွေအတင်းဝင်ရောက်သွေးနှောတားဖောက်ခံခဲ့ရပြီးမွ슬လင်တွေလက်ထဲရောက်ခဲ့တယ်။နောက်ပိုင်းပဋိပက္ခအရှိန်မြင့်လာတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခွင့်ပြုချက်မရဘဲနေတိုးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအချုပ်ချာအာဏာဆုံးရှုံးသွားရတယ်လို့ဆိုပါရယ်။ဒါအပြင်လက်ရှိအချိန်ဖိလစ်ပိုင်နိုင်ငံမာရဝီမြို့ကိုအစိုးရအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်လို့လက်ရှိအချိန်ထိအစိုးရတပ်တွေကပြန်တိုက်နေရတဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းမှာဆိုရင်လေဖုံးတော်ကြီးတွေဟာလုံခြုံရေးအဆောင်တွေလိုက်ပါပြီးမှစွန့်ခံထွက်ကြရတယ်လို့ကျောင်းတွေမှာလည်းလုံခြုံရေးချပြီးမှစာတင်နေရတဲ့အကြောင်းအခုရခိုင်ပြည်နယ်မြောက်ပိုင်းဟာအဲ့ဒီအခြေအနေမျိုးဖြစ်လာနေပြီလို့သူကပြောပါတယ်။နိုင်ငံတိုင်းဝန်ကြီးဦးဝနာမောင်လင်ကတော့အမျိုးသားလုံခြုံရေးနဲ့အချုပ်ချာပိုင်ဆိုင်မှုပိုင်နဲ့နေမြေတည်တဲ့ခိုင်မြဲရေးကိုလုံးဝအထိပါမခံနိုင်တဲ့အကြောင်းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုကုလသမဂ္ဂမျက်နှာစာမှာသုံးစွဲနေတာကိုလုံးဝလက်သင့်မခံတဲ့အကြောင်းအဲ့ဒီဒေသမှာ1982နိုင်ငံသားဥပဒေအတိုင်းအတိအကျဆောင်ရွက်ရမှာဖြစ်ကြောင်း ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလက်မခံတဲ့အကြောင်းအကြမ်းဖက်တိုက်ဖြတ်ရေးနဲ့လူအခွင့်အရေးဆက်ဆက်တောက်ကိုလက်မခံတဲ့အကြောင်းဘင်္ဂါလီပြဿနာကိုဘာသာရေးဖိနှိပ်ခွဲခြားမှုအဖြစ်ပုံဖော်တာကိုလက်မခံတဲ့အကြောင်းစသဖြင့်ပြောဆိုသွားခဲ့ပါတယ်။တကယ်တော့သူတို့နှစ်ယောက်ပြောနေတဲ့ ARSA အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ဖြိုးပါတီတာမကပြည်ရင်းပြည်ပဘယ်သူကမှထောက်ခံတာမဟုတ်ပါဘူး။ American ပြတိန်ပြင်သစ် Russia တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားသေးတာပါ။ဒါရင်မကအိန္ဒိယ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSA အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSA အဖွဲ့ကိုနှိမ်နှင်းဖို့သူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ။
တကယ်လို့သူတို့နှစ်ယောက်ပြောနေတဲ့ ARSA အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ပြိုးပါတီတာမကပြည်ရင်းပြည်ပဘယ်သူကမှထောက်ခံတာမဟုတ်ပါဘူး။အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားပြီးသားပါ။ဒါတွေမကအိန္ဒိယ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSA အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSA အဖွဲ့ကိုနှိမ်နင်းမှုသူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ။လက်ရှိပြဿနာနဲ့ပတ်သက်ပြီးနိုင်ငံတကာကပြောနေကြတာဟာ ARSA အကြမ်းဖက်အဖွဲ့ကိုမြန်မာတပ်မတော်ကတိုက်ခိုက်ချေမှုန်းတဲ့ကိစ္စမဟုတ်ပါဘူး။ ARSA အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ရမှာတပ်မတော်အနေနဲ့လိုအပ်ရင်ဘယ်နိုင်ငံကလုံခြုံရေးအဖွဲ့စည်းတွေနဲ့မဆိုပူးပေါင်းဆောင်ရွက်လို့တောင်ရနိုင်ပါသေးတယ်။လက်ရှိနိုင်ငံတကာကပြောနေတာဟာသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေကြတဲ့ရခိုင်ပြည်နယ်ကမွ슬င်တွေအသက်လူပြီးဘင်္ဂလားဒေ့ရှ်ဘက်သိန်းနဲ့ချီထွက်ပြေးသွားတဲ့ကိစ္စသူတို့နေအိမ်တွေမိရှို့ဖျက်ဆီးခံရတဲ့ကိစ္စလူခွင့်ရေးမရဘဲဖိနှိပ်ခံရတဲ့ကိစ္စစတာတွေပဲဖြစ်ပါတယ်ဒီကိစ္စကိုအကောင်းဆုံးဖြေရှင်းပေးဖို့ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးစစ်ဘိုလ်ချုပ်ဟောင်းတွေနဲ့မြမတက်မတော်ခေါင်းဆောင်တွေအတွက်တိတ်မဝေးလှသေးတဲ့သမိုင်းသင်ခန်းစာပူပူနွေးနွေးကြီးရှိပါသေးတယ် အဲ့ဒါကတော့အရင်ဆက်အာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဖန်တီးခဲ့တဲ့တရုတ်ဘက်မှအရေးခင်ဖြစ်ပါတယ်။1967ခုဂျွန်လမှာတရုတ်ဘက်မှအရေးခင်ဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်တန်ယုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီပဋိပက္ခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါက်တရုတ်လူမျိုးအတော်များများ မြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်။မြန်မာနိုင်ငံတွင်းခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနတီပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအလွန်စိတ်ဆိုးပါတယ်။ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခိုးလုံနေတဲ့ကချင်စစ်ဘိုနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနတီပါတီဘကပအလံအောက်မှစုစည်းပေးပြီးတရုတ်ဗော်လန်တီယာတပ် ရှုံးတယ်ဆိုတဲ့အခြေအနေမျိုးပါပြောရရင်အဲ့လိုအခြေအနေမျိုးဟာအချုပ်ချာအာဏာထိပါခံရတာဆုံးရှုံးတာဆိုတဲ့အခြေအနေမျိုးပါဒီကနေ့ဝတ်တပ်ဖွဲ့တွေစိုးမိုးထားတဲ့နေမျိုးကိုကြည့်ရင်အချုပ်ချာအာဏာအမှန်လက္ခဏာလုံးဝမရှိတာတွေ့မြင်ရမှာပါတကယ်တော့အဲ့လိုအချုပ်ချာအာဏာဆုံးရှုံးတဲ့အထိဖြစ်ရတာဟာဆရာနာရှင်တယောက်ရဲ့အမျော်မြင်မဲ့မှုအမျိုးသားရေးဆိုပြီးအစွန်းရောက်မှုတွေကြောင့်ဖြစ်တယ်ဆိုတာသင်ခန်းစာယူနိုင်ပါတယ်လက်ရှိရခိုင်ပြည်နယ်ကမွတ်စလင်တွေပြည်တနာမှာလည်းအလားတူပါပဲအရင်ဆရာနာရှင်တွေအမျော်မြင်နေခဲ့လို့အရေးအချင်းမဲ့ခဲ့လို့နှစ်ပေါင်း90ကျော်တိုက်အောင်ပြေလည်အောင်မဖြေရှင်းနိုင်ခဲ့ပါဘူးမဖြေရှင်းနိုင်ရုံမက2012ခုနှစ်မှာတခါ2016ခုနှစ်မှာလက်ရှိ2019ခုနှစ်ဩဂုတ်လမှာပြဿနာမီးပွားကြီးတွေထက်ခါပေါ်ပေါက်လာတာဖြစ်ပါတယ်။ဒါတွေကိုအမျိုးသားရေးပြဿနာတကဘာလုံးကအမှားငါတို့ကအမှန်ဆိုပြီးပြောနေလို့လည်းမပြေလည်ပါဘူး
။ဒါကြောင့်ရခိုင်ပြည်နယ်ကပြည်ပခပြဿနာတွေနဲ့ပတ်သက်ရင်တမတော်ပြည်ခံပြုတ်ပါတီနဲ့ဒုံဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ပါအမျိုးမြင်ရှိရှိအချုပ်ချာအာဏာမထိပါအောင်တိုင်းပြည်အကျိုးရှိအောင်နိုင်ငံတကာအသံဝင်ကလည်းလက်ခံအောင်ပူးပေါင်းဖြေရှင်းသင့်ပါတယ်။အရသားတွေကိုထိခိုက်မှုအ ਨੇ ဆုံးဖြစ်စေတဲ့ဤနဲ့အကျန်းဖက်သမားတွေကိုပြက်ပြက်သားသားခြေမုံပေးဖို့လိုပါတယ်ဒီလိုအကူအညီပေးခြင်းတည်သာလျင်ရခိုင်ပြည်နယ်ကိုကိုဆိုဘိုလိုဖိလစ်ပိုင်ကမာလာဝီလိုထိုင်းနိုင်ငံတောင်ပိုင်းလိုအချုပ်ချာအာဏာထိပါခံရတဲ့အဖြစ်မျိုးမရောက်အောင်တားဆီးနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
သရရှိမြန်ခင်ဗျရခိုင်ပြည်ပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအသိုက်အဝန်းအားလုံးအတွက်မြတ်မြတ်တတဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လွတ်လပ်လပ်နဲ့မြတ်မြတ်တတပေးနိုင်ဖို့အတွက်အချိန်တကယ်ရောရှိရလားနောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုအထောက်ပံ့တွေအပေါ်မှာဘယ်လိုသဘောရပါသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိများကြပါတဲ့တို့ရှင်တွေကိုကြိုဆိုပါရခင်ဗျာ
အင်္ဂါညတရားလေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်လှည့်ပါ။ဒီတစ်ပတ်မှာတော့အင်္ဂလန်နဲ့ဥရောပမှာစားလေစားထားရှိတဲ့ Black Pudding ခေါ်တဲ့ဒီဝက်သွေးအမဲသွေးနဲ့ပြုလုပ်တဲ့ Sausage ပြည့်ပြိုင်ပွဲတစ်ခုကိုအင်္ဂလန်မြောက်ပိုင်းမှာကျင်းပခဲ့ပါတယ်။ဂျပန်နိုင်ငံ Gifu ခရိုင်တွင်ပြေးဆွဲတဲ့ Local ရထားတစ်စင်းမှာတော့ခီးသွွားတွေကိုရထားပေါ်မှာချစ်စရာကြောင်တွေကကြိုဆိုခဲ့ပါတယ်။ဒီလိုကမ္ဘာနိုင်ငံစုံကထူးခြားဆန်ပြသတင်းတွေကိုကိုငိမ့်ချမ်းနဲ့မအေးသနာကျော်တို့တင်ပြပေးပါမယ်ရှင
်စက်တင်ဘာလ10ရက်နေ့ကဂျပန်နိုင်ငံ Gifu ခရိုင်တွင်ပြေးဆွဲတဲ့ Local ရထားတစ်စင်းမှာတော့ခီးသွွားတွေကိုရထားပေါ်မှာချစ်စရာကြောင်တွေကကြိုဆိုခဲ့တာပါလမ်းပေါ်မှာလေလွင့်တဲ့ကြောင်တွေကိုတက်ပြစ်တဲ့ကိစ္စကိုအများသတိပြုအာရုံစိုက်လာအောင်ဆိုပြီးရည်ရွယ်ပြီးလှုံ့ဆော်မှုတည်းရဲ့အနေနဲ့ Local ရထားစီမံခန့်ခွဲသူနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတည်းရဲ့ပူးပေါင်းပြီးတော့လုပ်တဲ့အစီအစဉ်ဖြစ်ပါတယ်ရထားထဲမှာတော့ကြောင်ကောင်30လောက်တွာလာနေပြီးခီးတယ်တွေကအဲ့ဒီကြောင်တွေနဲ့ချော့မြူကစားနိုင်ပါတယ်ပိုင်ရှင်မဲ့ဖြစ်နေတဲ့ကြောင်နှစ်ကောင်ကိုမွေးစားထားတဲ့ Haigo Kayamani Tane Kidwa de Upsite, Miku Hayashigaro, DC Sinau, Banshimepsin, Jangwine, Three Chinigu, Alonga, Ayonsai, Leta, Lazi, Nibiro, Tiaute, Nilan Pite, Supio, DC Singo Duga Chijubari, DC Singo, Euro Yatalong, and Kitty Cafe, Jang Sao Shao Yi. A pueruga purebio season up by. Begin in the bindwinga, Japanangema, Sasha yi kihari, yaulare, banshime, jang yedreyo, tapia kayare, jang yedreyo, jasin labi melu, jang nugo, tapiamu, loa, yetambo, yuebro druga, dilulo jaraba, Japanangema, jang tek quigo, bubro, mwizabi melu, gangan enri, ya, jang widu yedrekale, a kutola niaba, Japananganoma, jang yedre, go to the ma, shitan, shibarishi.
England, Uyobama, Sali Satashide, Labu Dino Corre, Wadui, Meduin, and Lotare, Sausage Pip Jaimwede Yago, England and Yang Baima, Jimba Niraba, Pioa in or Dipia Mueha, Nipautiajo, Tatan Shilare, Ditae, Saint Lad Hulu, Piniraba, a Hupia Mueguro, Retaining a Manchester Miao Bai, Sangama in Law Wede, Ransport and Lucore, England Miao Bai, Jiwali to Kuma, Satin Bala say any got Jimba Geraba, Jaimwe Windu to Ujin and Nine. A mima, ten hare, chow pangwe, a legion shire. Yorkshire pudding, mo piarigo, alpago jalao, bless our sage lone in a tongjing pichagun shibare, woof ham tanga, a da lizang ahne yue, ID jonjing winanda uga, Yorkshire pudding agugo, algo pichan and gabiro, natonsakonakune, champion sugo, yashi dabare, a senla pudding pipian wajang, dimio lego, lutone chi yashi labiro, sangaya zun hilao dongaro, England and Nizi sipwe mialo sore, chengalago, ပြန်ပြီးအမှတ်ရစီပါတယ်ရှေးလူကြီးတွေရဲ့အဆိုအရတော့အဲ့ဒီစစ်ပွဲမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်နေတဲ့လေးမြကြီးတွေကုံသွားတဲ့အခါယော့ရှာယာပူတင်ဘလက်ပူတင်ဆော့ဆေ့ချ်တို့နဲ့အပြန်အလှန်ပြစ်ပေါက်ကြတယ်လို့ဆိုပါတယ်ယော့ရှာယာပူတင်ကတော့ထော့ဘတ်နဲ့လှုပ်ထားတဲ့ဗြိတိန်အစားအစာတစ်ခုဖြစ်ပြီးတော့ဘလက်ပူတင်ကတော့ဝတ်သွေးဝတ်စီတွေကိုအအေးခံခဲထားပြီးဝတ်ဥတွေပ
VOA မြန်မာပိုင်းတင်းင်းတွင်နေညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တင်းင်းလာနေမနဲ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်တင်ညာပေးပါမယ်ရှင်။
မြန်မာနိုင်ငံဘက်ကထွက်ပြေးလာချသူတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံတကာအကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောဆိုလိုက်ပါတယ်။မြန်မာဘက်ကထွက်ပြေးလာသူ 4,300 ကျော်ဟာအင်မတန်မှများပြားလာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အခက်အခဲကြီးကြုံနေရတာလို့ UNHCR အကြီးအကဲဖီလီပိုဂရန်ဒီကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာပြောကြားတာဖြစ်ပါတယ်။ဒုက္ခသည်တွေဟာစားနပ်ရိက္ခာ၊တန့်ရှင်းတဲ့ရေးကျမရေးဆောက်ရှောက်မှုစရာတွေအလုံးလိုအပ်နေပြီးတင့်တော်တဲ့နေရာထိုင်ခင်းရဖို့ကတော့အရေးတကြီးလိုအပ်နေတာလို့လဲမဟာမင်းကြီးကပြောဆိုသွားပါတယ်။ရခိုင်ပြည်နယ်တွင်ဩဂုတ်လ25ရက်နေ့ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေနောက်ပိုင်းလူသားဆိုင်ရာဘေးဒုက္ခကြီးကြုံတွေ့နေရတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကကုလသမဂ္ဂထွေထွေညီလာခံမှမနေ့စနေနေ့ကပြောဆိုပါတယ်။မြန်မာနိုင်ငံရဲ့နေဆက်တွေတည်ငြိမ်မှုပြန်လည်ရရှိရေးရေရှည်တည်တတ်မဲ့ဖြည့်ရှင်ချက်တည်းထွက်လာဖို့မြန်မာရဲ့ဆောင်ရွက်အချက်တွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကထောက်ခံထားတဲ့အကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်တွင်ကအကြမ်းဖက်မှုတွေကိုတုံ့ပြန်တဲ့နေရာမှာတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အတော်လေးသတိထားဖို့လိုအပ်တယ်လို့လဲစင်ကာပူနိုင်ငံခြားရေးဝန်ကြီးဒေါက်တာဘီဘီယန်ဘာလာခရစ်စနန်ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမူဝါဒရေးရာမိန့်ခွန်းမှာအလေးထားပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တာဖောက်ခွဲခဲ့တဲ့နေရာဤစနေနေ့ကငလျင်ငယ်တစ်ခုလှုပ်ခတ်ခဲ့တာဟာတဘာဝအရာလှုပ်တဲ့ငလျင်ဖြစ်နိုင်ပြီးနျူကလ িয়ার ဖောက်ခွဲမှုကြောင့်မဖြစ်နိုင်ဘူးလို့အင်းနီးချင်းနိုင်ငံတွေကပြောဆိုကြပါတယ်ရှင်
။တရင်ချင်းချက်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လုပ်ရေးမူကမှစုမှုဖြစ်ပြီးဆက်ဖတ်ဆိုင်ရာအင်ဂျင်နီယာကတော့ Vital Zonya ဖြစ်ပါတယ်။ကျွန်မရှာဖောင်းပါ။ဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.